တရုတ်နိုင်ငံမှာတင်းကျပ်တဲ့ကိုဗစ်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်ခြင်းမှာပဲတရုတ်အစိုးရရဲ့ကိုဗစ်အရေးကင်တွယ်မှုကိုဝေဖန်ရေးသားတဲ့လူမှုကွန်ရက်မီဒီယာအကောင့်တထောင်ကျော်ကိုပိတ်ပစ်တာဒါမှမဟုတ်ယာယီရဆိုင်တာတွေလုပ်လိုက်ပါတယ်ဆေးပညာဆိုင်ရာကျွမ်းကျင်သူတွေပညာရှင်တွေနဲ့ကျန်းမာရေးလှုပ်သားတွေအပေါ်တိုက်ခိုက်တဲ့ရေးသားမှုအပါအဝင်စီကံချိုးဖောက်တဲ့အကောင့်13,000နီးပါးကိုတရုတ်နိုင်ငံတွင်လူသုံးများတဲ့ဝေဘိုကွန်ရက်ကနေပြီးတော့အတတိပေးပြီးတဲ့နောက်မှာဝေဘိုအကောင့်1,100ကျော်ကိုယာယီဒါမှမဟုတ်အမြဲတမ်းသုံးစွဲခွင့်မရှိအောင်ပိတ်ပစ်လိုက်ကြောင်းဝေဘိုကပြောပါရယ်တရုတ်အစိုးရကတော့ဆေးပညာရှင်အတိုင်းဝိုင်းရဲ့အကြံပေးချက်တွေပေါ်မူတည်ပြီးသူတို့ရဲ့တင်းကျပ်တဲ့ကိုဗစ်ထိန်းချုပ်ရေးအပြင်းမထွက်ရအမိတ်ထုတ်ပြန်တာအပါအဝင်တီးခြားခွဲပြီးတော့နေထိုင်ခိုင်းတာကိုဗစ်ရှိမရှိလူအစုလိုက်အပြုံလိုက်စမ်းသပ်စစ်ဆေးခိုင်းတာကဒီကိုပြီးခဲ့တဲ့လတုန်းကအဲ့ဒီထိန်းချုပ်မှုအလုံးနီးပါးကိုဖြေလျှော့ပေးပြီးတဲ့နောက်နိုင်ငံတွင်းကိုဗစ်ကူးစက်မှုတဟုန်လို့တိုးလာတာပါတရုတ်အစိုးရကတော့ဒါဟာသူ့အပေါ်တိုက်ရိုက်ဝေဖန်မှုတွေလွတ်လပ်စွာရေးသားခွင့်တွေကိုခွင့်ပြုလို့မရှိဘူးလို့ပြောပါတယ်ခင်ဗျာ